ဒီမှာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအဖွဲ့အနေနဲ့မြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေရှိသလိုဒီဘက်မှာအခုအမေရိကကိုခီးစဉ်ထွက်လာတယ်ပေါ့နော်ဆိုတော့ဒီဘက်မှာရှိတဲ့မြန်မာနိုင်ငံသားအသင်းတွေနဲ့ပေါင်းပြီးတော့လောကကြံ့ကြမယ်ဆိုတဲ့ရွေကြေလေးရှိတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုကွန်ပျူတာတွေဘက်ကရောထွက်လာတဲ့ရွေကြေကဘာများပါလဲကျွန်တော်တို့ပြောပြလို့ရအောင်မြ ဖွံ့ဖြိုးတိုးတက်ဖို့ကြောင်းလေးဆောက်ပြီးတယ်။လမ်းပန်းဆက်သွယ်ရေးတနိုင်တိတ်တံပိုးမများသောတိတ်တံပိုးမကြီးသောမနေသောလူကူတရားတွေတော့ဆောက်ပြီးပါတယ်။အဲ့လိုမျိုးတွေမှာပါဝင်ကူညီဆောင်ရွက်တယ်။အဲ့လိုဆောင်ရွက်ရနေပြီးတော့ကျွန်တော်တို့ရဲ့အသင်းနာယကတော့ဆရာတော်ဘုရားကြီးရွှေညဝါဆရာတော်ဘုရားကြီးပါ။နောက်ပကိုးတိုင်ရပန်းပြုတ်လက်ဆရာတော်ဖြစ်ပါတယ်။ကျွန်တော်တို့အသင်းကိုကျွန်တော်တို့နာမည်ပေးထားတာမြမလူမှုဘဝတိုးတက်မြမကြီးအသင်းဆိုပြီးနာမည်ပေးထားပါတယ်။သို့တော့ကျွန်တော်တို့တိုင်းပြည်မှာမြမလူမှုဘဝတိုးတက်မြမကြီးအသင်းဆိုတဲ့နာမည်နဲ့လိုက်အောင်ကျွန်တော်တို့ကူညီဖို့အတွက်သိပြီးတော့မပြည့်စုံပါဘူး။အဲ့တော့ဆရာတော်ဘုရားကြီးကနိုင်ငံတကာကိုလိုက်တောင်းတယ်။မင်းတို့ကတရားစားအဖွဲ့တဲ့။အဲ့တော့ကျွန်တော်တို့လာတောင်းတာပါ
။ဟုတ်ကဲ့။အဲ့ဒီတော့ကိုမြတ္တာကတော့ဒုတိယအောက်ခထတာဝန်ယူထားတယ်ထင်တယ်။
ဟုတ်ကဲ့ပါ။
ဟုတ်ကဲ့။ဆိုတော့ဒီအသင်းအနေနဲ့အခုအမေရိကန်ကိုရောက်လာပြီပြည်နယ်တချို့ကလည်းတော်တော်များများသွားပြီးသွားပြီမြန်မာမိသားစုတွေနဲ့တွေ့ရဆုံရတယ်ပေါ့နော်စကားပြောရတယ်ဟိုဆိုတော့ညှော်လင့်ထားတာနဲ့အခုရောက်လာတဲ့အခြေအနေနဲ့အခု so far ပေါ့နော်တွေ့ရတဲ့အနေအထားဘယ်လောက်လို့ရှိပါလဲ
ကျွန်တော်တို့ဒီအသင်းကိုကူညီပံ့ပိုးပေးတာစင်ကာပူတို့မလေးရှားတို့ဂျပန်တို့နော်အမေရိကန်တို့စသဖြင့်ပေါ့အဲ့လိုနိုင်ငံသီးသီးကမြန်မာတိုင်းရင်းသားတွေကချင်းကရားကရင်ချင်းမြန်မာတွေပေါ့သူတို့လူတန်းတဲ့ဟာတွေကိုကျွန်တော်တို့ကတိတိယောက်ယောက်ကျွန်တော်တို့သွားပြီးကုညီဆောင်ရင်ပြီးတယ်အဲကျွန်တော်တို့ခုနဗာလီလုတ်ပြီးခဲ့လဲဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်လမ်းပန်းဆက်သွယ်ရေးခက်တဲ့ရခိုင်ဘောင်းဝစာတင်ကြောင်းလေးတော့ဆောက်ပေးတယ်ကိုယ်တိုင်သွားတယ်အဲ့ဒီချိန်မှာကျောင်းဆောက်ပေးဖို့အတွက်ပယ်ယူပို့ဆောင်ရေးကတော်တော်ခက်ပါတယ်တော်တော်ခက်ပါတယ်ပယ်ယူပို့ဆောင်ရေးခက်တယ်ဆိုတော့ကျောင်းဆောက်တာကိုလွယ်သလားဆိုတော့ရေမရှိရင်ရှိတော့ကျွန်တော်မိတ်ဆွေတွေကိုကျွန်တော်ကအလှန်ကူညီတောင်းတယ်။ကိုမြတ္တာကြီးရေရနိုင်တဲ့နီးတော့ရှိတယ်။မိသက်ကငားရမယ်။မိသက်ကကိုပတ်စံပေးရမယ်။ရေထည့်ဖို့အတွက်ပတ်စံပေးရမယ်။ပြီးဟိုမှာသွားလောင်းမှုတွေရတယ်။ဟုတ်ပြီအဲ့ဆိုမှာကန်လို့ကြရအောင်ဆိုပလတ်စတစ်နဲ့ကန်နေလို့ပြီးရေသွားထည့်ကြရတယ်။အဲ့ဒီချိန်မှာကျွန်တော်ကဒီရန်ကုန်ကနေပြီးတော့ကူညီသလိုနေမျိုးစီကသူဟိုမှာအဲ့ဒီရေရရှိရတဲ့ကျွန်တော်ညွန်ကြားကျွန်တော်ပြောဆိုတဲ့လူတွေစီကနေပြီးတော့အဲ့ဒီမိသက်ကလည်းရေတွေပဲရ။အဲ့လိုမျိုးခက်ခဲရှိတယ်။ထုံနီးတူစွာကျွန်တော်တို့ချင်းပြည်နယ်သွားတယ်ကိုဘေလူကပါတယ်ကျွန်တော်ပါတယ်ကိုနေမျိုးစင်တို့ပါတယ်ဆရာတော်ကြီးလည်းပါတယ်သူကျောင်းသွားဆောက်ပြီးတဲ့အခါမှာပေါ့အဲ့ဆိုအဲ့ရလူကြီးကျတော့သူကစာဖတ်ရတာကိုပျော်နေပြီစာဖတ်ရတဲ့အတွက်ပျော်နေပြီကျွန်တော်ကနေ့ရောညရောစာဖတ်လို့ရအောင်ဆိုလာရားတွေနဲ့ဆောင်ရွက်ပြီးကြတော့သူတို့အထူးပျော်တယ်ဒါမှမဟုတ်ကျွန်တော်ကျောင်းဆောက်ပြီးတဲ့နေရာတိုင်းနေရာတိုင်းကိုကျွန်တော်တို့ကဟိုအင်္ဂလိပ်လိုပြောရင်တော့ request ပေါ့ကွာ request ကျွန်တော်ဗမာလိုဆိုရင်တော့တောင်းပန်ခဲ့တာပေါ့ဒီเจ้าကိုကျွန်တော်တို့ဆောက်ပေးခဲ့ပြီးစနေတနင်္ဂနွေရက်မျိုးတွေမှာအခုလိုနိုင်ငံခြားကနေပညာရှင်တွေလာတဲ့အခါအရတ်တေတဖွံ့ဖြိုးဖို့အတွက်ပင်တန်းတွေလာပေးမယ်စနေတနင်္ဂနွေရက်မျိုးမှာအဲ့လိုအချိန်မျိုးကြာရင်ကျွန်တော်တို့ဒီเจ้าကိုစနေတနင်္ဂနွေမျိုးပိတ်ထားတဲ့အတွက်ဟလာဒေတာဖွံ့ဖြိုးဖို့အတွက်အသုံးပြုခွင့်ပေးပါအဲ့အဲ့အရာလေးကျွန်တော်တို့ကပြောခဲ့တယ်ဗျာဒါပါပဲ
ဟုတ်ကဲ့ဒီမှာရောက်လာတော့ကောညှော်လင့်ထားတာ ਨੇ ဘာပြာဒီဟိုအမေရိကန်ကိုရောက်မလာခင်ညှော်လင့်ထားတာ ਨੇ ဒီမှာတကယ်တကယ်လက်တွေ့ရောက်လာတော့
ဟာချစ်စရာသိကောင်း ਨੇ ချစ်စရာသိကောင်း ਨੇ ကချင်းကရမုံမြန်မာရေခိုင်ရှင်တိုင်းရင်းလားအလုံးတွေ့တယ်ဗျာအခုတွေ့တဲ့ခါကျတော့ဒီမှာ Black to မြန်မာမှာကျွန်တော်တို့ကိုပထမဦးစွာမော်တော်ကားလှူတဲ့ကျွန်တော်အလှရှင်ပေါ့ကို James မတင်တင်တို့ပေါ့နော
်
အဲသူတို့တွေကျွန်တော်တို့ဟိုမှာကျွန်တော်တို့နာမည်ပဲသိတယ်။နောက်ကားလူပြီးတဲ့ခါရောက်လာတဲ့ခါကျတော့သိတယ်။အဲ့ဒီကားနဲ့ကျွန်တော်တို့ဆရာဆရာမတွေကိုအဲ့ကျောင်းကိုပို့ပေးတဲ့အချိန်မှာသူတို့ကိုယ်တည်းရောက်လာပြီးဆရာမတွေစီရတယ်သူတို့ပီတီဖြစ်တော့ဆရာမတွေကိုဗမာငွေတယောက်ကို2000စီချီးမြင်တယ်။ဆရာမတွေကလည်းပြောလို့
ကိုအလူကချက်ချင်းဟိုအကျိုးရှိတယ်ဆိုတော့ကိုယ်တိုင်မြင်တွေ့ရတာပေါ့နော
်။အဲ့ဒီပီတီဖြစ်အလူရှင်တွေကိုယ်တိုင်လည်းစိတ်ချမ်းသာတယ်။ဟောရေကြီးတဲ့ကိစ္စရေကြီးတဲ့ကိစ္စဆိုတော့ခဏလေးကြီးတာမို့
ဟုတ်တယ
်။ခဏလေးကြီးတာ
ချီးဖြစ်ကြ
အဲဆိုနှစ်ခါသုံးခါကြီးတယ်။ဒါတနင်္လာရီတော့အခက်ခဲဖြစ်တယ်။ကိုဗီလူပါဆိုလို့ရှိရင်ရေမကူးတတ်ဘူး။ကျွန်တော်လည်းရေမကူးတတ်ဘူး။ဒီစာတင်ကြောင်းကြီးကစာတင်ကုန်တွေအားလုံးကရေထဲမှာမျောနေတယ်။အဲ့ဒါတွေကိုကျိုးနဲ့ချီပြီးတော့ရေထဲမှာတခါလေဟိုတစ်ပင်တွေမှာတခါလေချီချီချီချီထားရတာပေါ့နော်။ကြောင်းထဲကနေထွက်လာပြီ။အဲ့လိုမျိုးကြီးကလေးတွေဘဝ ကိုတိုးတက်ဖို့အတွက်ကျွန်တော်တို့ကလူတွေကိုတိုးတက်စီခြင်းနဲ့အသိဉာဏ်တွေဖွံ့ဖြိုးစီခြင်းနဲ့ရောက်လို့ကြောင်းဆောင်ပြီးတာ
ဟုတ်ကဲ့ဒီမှာလဲကျွန်တော်ဟိုကျွန်တော်လည်းဒီမှာနေလာတာကြာပြီဆိုတော့ဒီကလူတွေရဲ့သဘောတဘာဝကိုကျွန်တော်လည်းအားလုံးကိုးစားမှုတော့အားလုံးနှိပါးကိုးစားပြောနိုင်တာတော့ဗမာပြည်ကိုချစ်တယ်ဗမာပြည်ကိုကူညီခြင်းကြားတယ်တတ်နိုင်တယ်လို့ပေါ့နော်တပိုင်းတနိုင်ပဲဖြစ်ဖြစ်ပေါ့ဆိုတော့မြန်မာပြည်တန်ဟောစဉ်ရှိကြတယ်ဒီမှာနေတယ်အခြေချနေကြတယ်မိသားစုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာပြည်ဟာကိုယ့်ရဲ့နိုင်ငံလို့ပဲယဉ်ထဲမှာလူတိုင်းကရှိနေတော့မယ်ဆိုတော့ကွန်ပျူတာတို့လိုရောက်လာတယ်ဆိုရင်လည်းအားလုံးကဝိုင်းဝန်းပြီးတော့ကူညီလုပ်ကိုင်နေကြတယ်ဆိုတော့ဟိုမြန်မာပြည်မှာကြားထားသိထားတာနဲ့တကယ်ကိုယ်တိုင်လက်တွေ့တွေ့ရတဲ့အခါကျတော့ကွာချက်တွေတွေ့ရတာအမေရိကန်နိုင်ငံထဲမှာဒီမြန်မာမိသားစုတွေ
တော့စိတ်ထဲမှာမကောင်းတာလေးတခုတော့ရှိပါတယ
်ဟုတ်ကဲ့
အဲ့ဒါတော့ကျွန်တော်တို့တွေကဖြည်ဖြော်ရေးမဟုတ်ဘူးကျွန်တော်တို့သတောင်းစားအဖွဲ့လာပြီးအလှခံတာသို့တော့လာလှူပေးတဲ့လူတွေကိုစိတ်ချမ်းသာအောင်ဆိုပြီးကျွန်တော်တို့ကပြန်ပြီးတော့ဘယ်လိုခေါ်မလဲဟာတာလေးတွေပြောပြတဲ့အငြင်းလေးတွေကပြတယ်ဖြေပြောပွဲမဟုတ်ပါဘူးယုံဝင်ကယူပြီးတော့လှူတတ်တယ်ကျွန်တော်တို့လှူကြပါအဲ့လှူတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ဖြေပြောပြီးတော့တချို့တရားကြီးကမကျွန်တော်မဖြေပြောခဲ့ပါဘူ
း
ဟောတော့သူတို့တောင်းဆိုတဲ့ခါကျနည်းနည်းရောက်တော့ပါလို့လေးရည်စရာကြီးလုပ်ပြီးပါလားဘာညာဆိုရင်ကျွန်တော်တို့ကအဲ့လိုပြောကြဆိုကြတာပေါ့အဲ့လိုမျိုးလေးတွေပါအဲ့တော့ဒီမှာလှူတဲ့တန်းတဲ့သူတွေကလည်းအရန်ချမ်းသာလို့မဟုတ်ဘူးမြမပြည်ကိုချစ်လို့
ဟုတ်ကဲ့
ကျွန်တော်လှူတာတွေ့ရတယ
်ဟုတ်ကဲ့
ဟောတော့ဒီဒီသားမှာရှိတဲ့လူတွေဟာကျွန်တော်လေ့လာထားသလောက်ကလူတယောက်ဟာအနည်းဆုံး1500ရမှသူနေစားရေးတောက်ရေးဖြစ်မှာ
ဟုတ်တယ
်အဆင်ပြေမယ်ဒါတစ်နေ့1500ရမှအဆင်ပြေမယ်အဲ့ဒီ1500ရအောင်စူးစမ်းနေတဲ့လူကိုယ်တိုင်နည်းနည်းပူပူရှန်ရှန်လေးရတဲ့ခါမှာ50 100လာပြီးတော့သူတို့လှူကြတန်းကြတယ်အဲ့ဒါမြန်မာပြည်ကိုချစ်လို့ပါဆိုတာကိုတက်တည်ပြလို့ရပါတယ်တက်တည်လို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ကွန်ပျူတာလို့ဆိုရင်တစ်ချိန်တုန်းကဒါစစ်သောလက်ထက်မှာဆိုရင်ကာလအကြာကြီးအပိတ်ခံခဲ့ရတယ်လေဘာမှလုပ်ခွင့်ပြောခွင့်ဆိုခွင့်အနုပညာလုပ်ငန်းတွေဘာမှလုပ်ခွင့်မရှိခဲ့ဘူးအဲ့လိုနေခဲ့ရတဲ့ဘဝကိုဘယ်လိုဖြတ်တန်းခဲ့တယ်လဲဟိုလူတစ်ယောက်ကတော်တော်လေး depression ဝင်သွားနိုင်တဲ့အနေအထားရှိတာ ਉਹ နော
်ဘာမ
ှဘဝရည်တည်ရအစားလုံးဝရချိုးခံရတယ်လို့ဖြစ်တာ ਉਹ ဆိုအခုလိုထောင်ဖြစ်လာအောင်ဖြတ်တန်းလာတဲ့ကာလဟာ
စာဖတ်တယ်
လူတယောက်ကတော်တော်
ဘူးတူတာရဲ့တင်းဆရာမင်းဆရာကြားဆရာတွေရဲ့စကားကိုနားထောင်တယ်ကျွန်တော်မှယုံကြည်ချက်တစ်ခုရှိတယ်ကျွန်တော်ခံယူထားတာသူများလွယ်ရင်ကိုခက်ပါတဲ့ကျွန်တော်ဆရာကျွန်တော်တင်ထားတယ်သူများလွယ်ရင်ကိုခက်လိုက်ပါတဲ့သူများခက်ရင်ကိုလွယ်လိမ့်မယ်ကျွန်တော်အဲ့စကားလေးပြောတယ်နောက်တစ်ခါလောကကြီးမှာတဲ့ဘယ်နေရာရောက်ကိုကျင်တရားအရေးကြီးဆုံးပါတဲ့ကိုကျင်တရားကောင်းပါတဲ့နောက်တစ်ခါကိုကျင်စာတရားရှိပါတဲ့အဲ့တော့ကျွန်တော်ကိုကျင်စာတရားရဲ့ကိုကျင်တရားရဲ့ထိနေနောက်သူများခက်ရင်ကျွန်တော်လွယ်တယ်သူများလွယ်ရင်ကျွန်တော်ခက်အောင်နေတယ်ဥပမာကျွန်တော်စားတော့ဆိုင်ကျွန်တော်ပိတ်ခမ်းတဲ့အချိန်မှာစားတော့ဆိုင်သွားတယ်တောက်ကြစားကြတယ်သူများတိတိပဲကျွန်တော်စားလိုက်တော့လေတယ်အဲ့အချိန်မှာကျွန်တော်လည်းတချင်းဆိုပေးပါလို့ပြောကျွန်တော်မဆိုဘူးကျွန်တော်မဆိုဘူးကျွန်တော်ကိုတချင်းမဆိုဘူးပိတ်ထားတယ်ဟုတ်ဘူးကျွန်တော်တောင်းယူတယ်ခင်ဗျားကဘယ်ရလဲပြောဟာ तू ကဘယ်ရတေးကြပြီခိုင်လုံနေတဘောကโอเคအဲ့ဆိုကျွန်တော်တက်ဆုပ်ပြီးလိုက်တယ်အဆုပ်ပြီးလိုက်တဲ့ခါကျရင်သူတို့ဂျင်းနဲ့သွားတယ်ဂျင်းနဲ့သွားကျွန်တော်ချင်းမြင်ကျွန်တော်ယူလိုက်တယ်ဒါပဲကျွန်တော်ကဟိုဒါပေမဲ့လှုပ်လို့ရလားဆိုတော့အမြဲတမ်းတော့လှုပ်လို့မရအောင်တခါတလေပဲအဲမွန်ပြည်နယ်မှာကျွန်တော်ပိတ်ခံတော့ကျွန်တော်ရဲ့မိဘများဇာတိပေါ်သွားတာကျွန်တော်ကဒီတချင်းဆိုတဲ့ပွဲလေးမှာကျွန်တော်သွားပြီးတော့အာကျွန်တော်တနက်တွေပိုင်းနဲ့ချိန်ရရဲတယ်ဟာနေတော့စားစားလေအာမဟုတ်ကြည်တန်းထွက်သွားရင်တေသွားလိမ့်မယ်တချင်းစိုးလာတာမဟုတ်ဘူ
းကော
မေကလိုပုံစမ်းပြီလား
ဟုတ်ကဲ့
အဲ့လိုလေးတွေရှိတယ်အဲ့လိုလေးတွေရှိတယ
်အနေဆုံးအချိန်ကိုရောက်ခဲ့သလားအဲ့ဒီကာလတွေမှာဘယ်လောက်ထိအနေဆုံးကိုရောက်သွားလဲအမောင်ခင်မှာ
နေပါတယ်တော့ဒါပေမဲ့ကောကျွန်တော်ကကိုစိတ်မနှိမ့်အောင်နေတယ်ကွာလူနှိမ့်နေမယ်စိတ်မနှိမ့်ဘူးဆိုတာကိုကျွန်တော်သက်သေပြလို့ရတယ်ကျွန်တော်ကကျွန်တော်လက်မထောင်နေလို့ရတယ်ဒါကြောင့်မို့လဲကျွန်တော်လူဘဝမှာချုပ်ဗမာစကားပုံရှိတယ်လေလူသာတည်တယ်နာမည်မတည်ဘူးဆိုတဲ့စကားလုံးမျိုးလို့ပေါ့ကျွန်တော်ဘဝတည်သွားတယ်1998ကနေစပြီးတော့2008အထိကျွန်တော်ဘဝတည်သွားတယ်ဘဝတည်သွားဒါပေမဲ့ကျွန်တော်ပျော်ပျော်ပဲ
စနစ်ကျော
်ကျွန်တော်စနစ်မှာအေးဆေးပဲအဲကျွန်တော်လုပ်ခဲ့တဲ့အလုပ်တွေကိုကျွန်တော်ပြန်ကြည့်တယ်ကျွန်တော်ကောင်းတာလုပ်ခဲ့တယ်ဆိုကြမယ်ပြောကြမယ်အစီအစဉ်လုပ်တယ်ကျွန်တော်ရဲ့မိမရဲ့ကျွန်တော်မိမရဲ့အမယူလာတယ်ဈေးကွက်စီးပွားရေးစနစ်ဆိုတော့ကျွန်တော်ကအချိန်ဝယ်တယ်မရောဘူးဒီစီစဉ်လေးကိုလုပ်ပေးပါလို့ပြောတယ်သူတို့ကဒီစီစဉ်သဘောကျပြီးတော့ ကျွန်တော်လုတ်ပြီးလဲတယ်တောက်လျှောက်လုတ်လာပြီ96ကလုတ်လာတယ်98လဲကြလဲကြောဒီစကလုံးတစ်လုံးညောက်အဲ့ဒီချိန်မှာမီးတွေအကုန်လုံးပြက်နေလို့ကျွန်တော်မီးပြက်တဲ့အကြောင်းလေးပြောလိုက်တယ်အဲကျွန်တော်ရမေရှာတာပေါ့ထားပါအဲ့ဒါလေးကလည်းလူရဲ့ကျွန်တော်ကန်နေလို့ကျွန်တော်ယုံကြည်တယ်ကျွန်တော်ဘုရားဘာသာကိုကျွန်တော်ဘုရားဘာသာဆိုကန်နေလို့ဖြစ်တာဆိုတော့ယုံကြည်ပြီးခုတည်းအားလုံးကိုခွင့်လွှတ်တယ်အဲ့ဒီမေတ္တာတရားကျွန်တော်အခုပြန်ရတာဒါပါပဲ
ဟုတ်ကဲ့နောက်ဆုံးတစ်ခုလေးခတ်တူလေးဖြစ်ပြီးနေကျွန်တော်ကအခုဒီမှာရောက်ပြီးတော့ဒီအမေရိကန်မှာရှိတဲ့ပြည်သက်တွေရောမြန်မာပြည်ပြည်သက်တွေရောတည်အောင်ဒီကိုမြတ်တာမြင်ရတဲ့ပုံစံလေးကိုပြောပြလို့ရမလားအမေရိကန်မှာဗမာတွေဘယ်လိုနေကြတယ်ကိုအမေရိကန်ပေါ်ကိုယ်ခံစားချက်ပေါ်ဗမာတွေရလို့မဟုတ်အမေရိကန်တနိုင်ငံလုံးပဲဖြစ်ဖြစ်ပေါ့နော်ကိုသွားခဲ့တဲ့နေရာဒေသတွေကိုဒေသန္တဘူသူတအရနှစ်ဦးနှစ်ဒီမှာရှိတဲ့လူတွေရောဟိုမှာရှိတဲ့လူတွေရောတည်အောင်ပြောချင်တဲ့စကားများရှိလား
အဓိကတော့စီကန်းပါပဲစီကန်းပါပဲဥပဒေပါပဲဥပဒေလိုက်နာဖို့လိုတယ်စီကံလိုက်နာဖို့လိုတယ်ကျွန်တော်တိုင်းပြည်မှာဥပဒေလိုက်နာဖို့လိုတယ်တိကျသောဥပဒေလည်းရှိဖို့လိုတယ်တိကျသောဥပဒေရှိရမယ်တိကျသောဥပဒေရှိသလိုတိကျသောစီကံရှိရမယ်အဲ့တော့စီကံသည်ဥပဒေသည်အဖြူအမဲမခွဲကြဘဲကြောသားရင်သားမခွဲကြဘဲနဲ့တရားဥပဒေကိုခိုင်ခိုင်မာမာနဲ့တိတိကျကျဆုံးဖြတ်နိုင်မယ်စီကံကိုတိတိကျကျထားနိုင်မယ်ဆိုရင်ကျွန်တော်တိုင်းပြည်မှာမြန်မာပြည်ကလူတွေလည်းစီကံရှိပြီးဥပဒေလိုက်နာမယ်ဒီမှာလည်းဒီမှာရှိတဲ့လူတွေကလည်းဒီမှာရှိတဲ့စီကံဥပဒေကိုလိုက်နာနေရတာပဲလေမလိုက်နာရင်လာထားပဲဟုတ်ပါအဲ့တော့တကယ်တမ်းကျတော့တိုင်းပြည်ကိုထူထောင်တဲ့နေရာမှာတိကျသောဥပဒေတိကျသောစီကံတိကျသောအုပ်ချုပ်ရေးမှုရန်တရားတွေနဲ့ဆောင်ရွက်မယ်ဆိုရင်နိုင်ငံနဲ့နိုင်ငံတိုင်းဟာတူတက်မယ်ဆိုတော့ကျွန်တော်လက်ခံပါတယ်ကျွန်တော်တိုင်းပြည်ကလူတွေကိုလည်းစီကံရှိစေချင်ပါတယ်ဥပဒေလည်းတိကျသောဥပဒေလည်းရှိစေချင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့